မင်္ဂလာပါရှင် VOA American အတန်ကနေဇူလိုင်လ16ရက်ကြာသပတေးနေ့နနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမနေ့9နာရီထိဆက်လက်ထုတ်လည်နေပါတယ်ဒုတိယပိုင်း나ယူဝက်အစီအစဉ်မှာကြားမှာကတော့
ဒီလိုရှိပါတယ်ကျွန်မပြောချင်တာကုလသမဂ္ဂဆိုပေမဲ့လေကုလသမဂ္ဂကတညီတညွတ်တမ်းမဟုတ်ပါဘူးသူက
ဦးကျော်စန္ဒာရဲ့မျက်မှောက်ရေးရာအစီအစဉ်မှာအပြည့်အစုံနားဆင်ရမှာပါရှင်။ဒါအပြင်သူယုံကြည်ရာနဲ့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုလည်းထုတ်လင်းမှာပါ။အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုဦးဆက်မိုးဝီနဲ့ကိုဇော်ဝင်းနိုင်တို့ကပြောပြမှာပါရှင်
။တော်ရရှိမြခင်ဗျာ။အရင်ဆုံးတင်ပြပေးခြင်းတာကတော့ The New York Times သတင်းစာရဲ့ Editor Avo ဖြစ်ပါတယ်။ Punishing Journalists in Myanmar.မြန်မာနိုင်ငံမှာသတင်းတောက်တွေကိုပြစ်ဒဏ်ပေးနေခြင်းလို့ခေါင်းစဉ်တက်ထားပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းမြန်မာတရားရုံးတရုံးကအစိုးရမနှိမ့်သက်တဲ့သတင်းကိုရေးသားမိတဲ့သတင်းတောက်9ယောက်ကိုအလုတ်ကျန်းတဲ့ထောင်နှံ10နှစ်စီအပြစ်ပေးလိုက်တဲ့လောက်ရဟာဒီမိုကရေစီနဲ့ဝေးရရက်ကိုခြေလှမ်းကျဲကျဲနဲ့စွန့်ခွာသွားတာဖြစ်တယ်လို့အစချီပြီးတော့ရေးသားထားပါတယ်စစ်တပ်ကအုပ်ချုပ်တဲ့ဆယ်စုနှစ်ပေါင်းများစွာအတွင်းအလုတ်ကျန်းတဲ့ထောင်နှံဆိုတာပေးရိုးပေးစဉ်ပြစ်ဒဏ်အမျိုးအစားဖြစ်တယ်လို့လည်းဆိုပါတယ်စီအိုချိုရီအဆုံးသတ်ပြီးဦးသိန်းစိန်အစိုးရ2011ခုနှစ်အတွင်းတက်လာပြီးတဲ့နောက်စာပေစင်စာဖြတ်တောက်မှုတွေကိုဖျက်သိမ်းခဲ့တယ်လို့သတင်းမီဒီယာပြုပြင်ပြောင်းလဲရေးတွေစတင်ခဲ့ပြီးဖမ်းဆီးထားတဲ့သတင်းသမားတွေကိုလည်းပြန်လွှတ်ပေးခဲ့ပါတယ်။အခုလိုသူတို့အလုပ်သူတို့လုပ်ကြတဲ့သတင်းသမားတွေကိုအပြစ်ပေးတဲ့လောက်ရဟာအဲ့ဒီဖြစ်စဉ်ကိုစိုးစိုးရွားရွားအနှောက်ယှက်ဖြစ်စေတယ်လို့အက်ဒီတာအဘော်ကသုံးသပ်ထားပါတယ်။သတင်းတောက်တွေကိုအမျိုးသားလုံခြုံရေးကိုချင်းချောက်တယ်ဆိုပြီးတော့ဆွဆွဲပစ်တင်တာမှာအပတ်စဉ်ထုတ်ဝေတဲ့ Unity Channel ကလေယာဉ်မြေတွေကိုဓာတုလက်နဲ့ထုတ်ဆက်ယုံတိဆောက်ဖို့အတွက်စစ်တပ်ကတင်းယူတယ်ဆိုပြီးတော့ရေးသားခဲ့ပါတယ်။ဒါအစိုးရကညင်းပါတယ်။ဒါဟာမြန်မာအစိုးရကလုပ်နေတဲ့သတင်းမီဒီယာပေါ်ချိမ့်ချမှုတွေကနောက်ဆုံးလို့ရဖြစ်တယ်လို့ဆိုပါတယ်။ရဲကသတင်းစာတိုက်တွေရဲ့သတင်းခန်းတွေကိုဝင်ရောက်ပြီးတော့သူတို့ရဲ့ငွေကြေးဆိုင်ရာမှတ်တမ်းမှတ်ရာတွေကိုတောင်းယူတာနောက်ပြီးအစိုးရရုံးထဲကိုဝင်ရောက်ပြီးဝန်ထမ်းကိုသတင်းစုံစမ်းမေးမြန်းလို့ထောင်ထံအပြစ်ပေးတာငင်းကြမ်းစွာစုဝေးခွင့်ဥပဒေအပါအဝင်ရာဇဝတ်မှုဥပဒေနဲ့အရေးယူတာမျိုးတွေလုတ်ခဲ့တဲ့အကြောင်းထောက်ပြထားပါတယ်အပြည့်စုံကတော့ The New York Times သတင်းစာရဲ့ Editor အဝမှာဖတ်ရှုနိုင်ပါတယ်ဆက်လက်ပြီးတော့တင်ပြပေးမှာကတော့မြစီမာ online စာမျက်နှာမှာဆောင်းပါးရှင် Vignesh Ram ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ် Myanmar's ASEAN Challenge in 2014 လို့ခေါင်းစဉ်တက်ထားပါတယ
်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဖြစ်စဉ်ဟာနေပြည်တော်ကအစိုးရအတွက်တော့နောက်မှထွက်ပေါ်လာမယ့်အာရှကြားတကောင်အဖြစ်ပြသစရာအကြောင်းအရာတစ်ခုဖြစ်ပါတယ်လို့ဆောင်းမရှင်ကအစချီရေးသားထားပါတယ်။အရှိတောင်အရှမှာဒုတိယအကြီးဆုံးနိုင်ငံဖြစ်တဲ့မြန်မာနိုင်ငံဟာတဘာဝအရင်အမြင့်တွေအရှံပဲကျွယ်ဝတဲ့တိုင်းပြည်ဖြစ်ပါတယ်။ဒါပေမဲ့လည်းစိန်ခေါ်မှုတွေကတော့အများကြီးရှိနေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးစုတွေအများပြားရှိပြီးမတူကွဲပြားခြားနားတဲ့ယုံကြည်မှုတွေယဉ်ကျေးမှုတွေနဲ့နေထိုင်ကြတာပါ။ဒီအထက်မှာမကြခင်ကနိုင်ငံအတွင်းအများစုဗုဒ္ဓဘာသာဝင်တွေနဲ့ဘင်္ဂါလီလိုမြန်မာနိုင်ငံသားအများစုကခေါ်ကြတဲ့ရိုဟင်ဂျာမွတ်စလင်တွေအကြတင်းမာမှုတွေပုံမှုဖြစ်ပွားလာတဲ့အကြောင်းတရားလဲပါပါတယ်ရိုဟင်ဂျာတွေအပေါ်ဆန့်ကျင်ကြတဲ့ဖြစ်ရအပေါ်နိုင်ငံတကာကပြစ်တင်ကြပါတယ်နိုင်ငံအတွင်းဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကြောင့်ထောင်ပေါင်းများစွာရှိတဲ့လူတွေဟာဘင်္ဂလားဒေ့ရှ်နဲ့ထိုင်းဆတဲ့နေဆက်တွေမှာခိုလိုနေကြရပါတယ်မြန်မာနိုင်ငံဟာ2014ခုနှစ်ရဲ့အာဆီယံအလဲကျဥက္ကဋ္ဌဖြစ်သလိုအာဆီယံအတွက်လည်းအရေးကြီးတဲ့နေ့ဖြစ်ပါတယ်ဘာကြောင့်လဲဆိုတော့2015ခုနှစ်အတွင်းမှာတန်းတူညီမျှတဲ့စီးပွားရေးအတန်းအဝန်တစ်ခုထူထောင်ဖို့အာဆီယံကရည်မှန်းထားတာပါအာဆီယံဥက္ကဋ္ဌဖြစ်တဲ့မြန်မာနိုင်ငံဟာနိုင်ငံတကာစံချိန်စံနှုန်းနဲ့အညီအုပ်ချုပ်နိုင်စွမ်းရှိတယ်ဆိုတာကိုလည်းပြသနိုင်ဖို့လိုသလိုမြန်မာနိုင်ငံမှာအဓိကအခန်းကဏ္ဍကနေပါဝင်ပတ်သက်နေတဲ့တရုတ်နိုင်ငံနဲ့အာဆီယံနိုင်ငံတချို့အကြားဖြစ်ပွားနေတဲ့တောင်တရုတ်ပင်လယ်အရေးကိစ္စဟာလည်းမြန်မာနိုင်ငံရင်ဆိုင်ရမယ့်စင်ခုံမှုတရားဖြစ်တယ်လို့ဆောင်းမရှင်ကထောက်ပြထားပါတယ်။အပြည့်အစုံကိုတော့အင်္ဂလိပ်ဘာသာနဲ့ mizima.com online မှာဖတ်ရှုလို့ရနိုင်ပါတယ်ခင်ဗျာ
။တရချမြခင်မြန်မာနိုင်ငံမှာဖွဲ့စည်းပုံဆိုင်ရာပြဋ္ဌာန်းချက်တချို့ကြောင့်ဒီမိုကရေစီဆန်တဲ့ရွေးကောက်ပွဲဖြစ်မဲ့အလားအလာနဲ့ပါနေချိန်မှာမဲဆွယ်စည်းရုံးရေးဆိုင်ရာညွှန်ကြားချက်တွေရွေးကောက်ပွဲဆိုင်ရာလှုပ်ထုံးလုပ်နည်းတွေကိုပုံမိုတင်ကြလိုက်ပါတယ်။ဒီရုပ်ရက်တွေကြောင့်မြန်မာနိုင်ငံမှာကျင်းပလာမဲ့ရွေးကောက်ပွဲတွေဟာဒီမိုကရေစီဆန်တဲ့တရားမျှတတဲ့အများပြည်သူလက်ခံနိုင်တဲ့ရွေးကောက်ပွဲဖြစ်လာနိုင်မဲ့အလားအလာဘယ်လိုဖြစ်သွားစေသလဲဆိုတာအခုလာမဲ့စနေညတရားလည်ခံစီစဉ်မှာဆွေးနွေးကြအောင်ပါသောရရှိခင်ဗျာ။ပါဝင်ဆွေးနွေးလူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392399999လေးfax နံပါတ်က2392399992ဖြစ်ပါတယ်။ email လိပ်စာကတော့ bumis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေ ဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပြပနိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်။အခုဆက်ပြီးတော့တင်ဆက်ပေးမှာကနနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ပါရှင်။ဒေါ်လှလတန်းကတင်ပြထားပါတယ
်ဒီကနေ့မနေ့တင်ပြမယ် idiom အသုံးက
smell a rat
ဖြစ်ပါတယ်စာလုံးပေါင်းက smell smell ကအနံ့ရတာ a ကတခုတကောင်း rat rat ကကျွဲဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီပဲကတော့ကျွဲ့အနံ့ရတာပေါ့ဒီအသုံးဆင်းသက်လာတဲ့နောက်ကြောင်းကတော့ကျွတ်ပုအနံ့ကလို့ဆိုပါတယ်ကျွတ်ပုဟာတိတ်နှံပြီးတိတ်ကိုခံရခက်တဲ့အတွက်ကြောင့်လေဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့ဘာရဲ့ညာရဲ့လို့အသေးချမသိဘဲနဲ့အသိစိတ်ကနေတခုခုမတင်ငါစရာမူမှန်တာမနှစ်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို I smell a rat လို့ညီညွတ်ပြောတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Cooper ပြီးတဲ့ဥမာကိုနားဆင်ကြည့်ကြပါစို့
When her husband started getting back home late from work, Mary smelled a rat.
သူမျိုးသားကခုတလောအိမ်ပြန်လာနောက်ကျနေတော့ Mary လည်းမတင်ကားတဲ့စိတ်တွေဖြစ်လာတယ်လို့ဒီပဲရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ When her husband started getting back home late from work, Mary smelled a rat.
အသည့်စိတ်ကနေတခုခုမတင်ကားစရာမူမှန်တာမနှစ်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို idiom အသုံးရဘယ်လိုပြောမလဲ
smell a rat
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom အသုံးနှုန်းသင်ခန်းစာကိုဒေါ်လလတန်းကတင်ပြသွားရပါရှင်အခုတော့ဥထော်ဇန်သားရဲ့မြမမျက်မှောက်ရေးရာသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ပါပါ
တက်တဲ့တော့ရေးတဲ့အချိန်မှာမြန်မာနိုင်ငံမှာညီညာရေးကောင်စီထူချမ်းပေးပုဂ္ဂိုလ်ဖြစ်တဲ့ဆိုတော့ညီညာရေးနဲ့ပတ်သက်ပြီးမေးပါစီဆ ्याम ကိုရိုင်းကုလသမဂ္ဂရဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်သူအနေနဲ့တရုတ်ပြည်လိုနိုင်ငံမျိုးမှာနှစ်ပေါင်းများစွာတာဝန်ထမ်းဆောင်ခဲ့တယ်။တခါအာဖရိကနိုင်ငံတွေကိုလည်းအများကြီးလှည့်လည်ခဲ့တယ်။ဆိုတော့တရုတ်တို့အာဖရိကနိုင်ငံတို့ဟာနိုင်ငံတကာမှာလူအခွင့်အရေးတို့ဘာလို့နဲ့ပတ်သက်ပြီးတော့အများဆုံးဝေဖန်ခံရတဲ့နိုင်ငံဖြစ်ပါတယ်။အခုတခါဆ ्याम မြန်မာနိုင်ငံကိုရောက်လာတော့လေရခိုင်မှာဖြစ်တဲ့ဒါလူမျိုးရေးဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခစုံစမ်းရေးအဖွဲ့မှာဆ ्याम ကူရိုင်းပါတယ်။အဲ့ဒီအဖွဲ့မှာဆ ्याम တွေ့ရတဲ့ရခိုင်ကဆ ्याम ရဲ့သုံးသပ်ချက်တွေနဲ့ကုလသမဂ္ဂကရခိုင်ရေးအပေါ်မှာသုံးသပ်ချက်တွေဘာကြောင့်ကွာဟနေရလဲလို့ပြောနိုင်ပါလဲခင်ဗျာ
။ဒီလိုရှိပါတယ်။ကျွန်မပြောချင်တာကုလသမဂ္ဂဆိုပေမဲ့လည်းကုလသမဂ္ဂကတညီတညွတ်တည်းမဟုတ်ပါဘူး။သူကတဒံနဲ့မဟုတ်ပါဘူး။ကုလသမဂ္ဂမှာအဲ့ဒီအချိန်အခါမှာအဲ့ဒီတိုင်းပြည်တခုခုမှာပေါ့လေအလုတ်လုတ်နေတဲ့ခေါင်းဆောင်ပေါ်လဲမူတည်တယ်ကုလသမဂ္ဂအမှုဒဏ်နေပေါ်လဲမူတည်တယ်ကျမကတရုတ်ပြည်မှာကုလသမဂ္ဂခေါင်းဆောင်တယောက်ဖြစ်တုန်းကကျမကိုယ်တိုင်ထဲထဲဝင်ဝင်ဒီဟိုရှင်ဂျန်းလို့ခေါ်တဲ့ဒီနယ်မှာပေါ့လေသူတို့အတိတ်ကဒီမွတ်စလင်တွေနဲ့ပြဿနာဖြစ်တုန်းကအကြီးကျယ်လူသတ်မှုတွေပါဖြစ်တယ်အဲ့တော့ကျမတို့ကတော့ကျမရင်းနဲ့ပညာရေးအတိတ်ကလုတာပေါ့လေဒါမဲ့ကျမကဘယ်ဘက်မှမဝေဖန်သေးပဲနဲ့ကျမကိုယ်တိုင်နှစ်ဖက်စလုံးကိုကျမဟိုလေးလာပါတယ်နှစ်ဖက်စလုံးနဲ့လည်းစကားပြောပါတယ်ဒီအဲ့ဒီပဋိပက္ခဖြစ်နေတဲ့နေမြေတွေဆိုဒီတရုတ်ဆရာဝန်နေအောင်မလိုက်ရဲဘူးကျမနဲ့အဲ့တော့ကျမတယောက်တည်းဟောင်ကောင်ကတပည့်တယောက်နဲ့တရုတ်မှတယောက်နဲ့ကျမအဲ့ဒီပဋိပက္ခဖြစ်တဲ့ဟိုရွာတွေကိုကျမသွားပါတယ်သွားပြီးနှစ်ဖက်စလုံးကကျမနားထောင်ပါတယ်ဆိုတော့ဒီရခိုင်မှာကြတော့ဒီတော်တော်များများပေါ့လေကုလသမဂ္ဂကအရင်မှားခဲ့တာပေါ့အခုကြတော့လေသူတို့စူးစမ်းနေရှာပါတယ်ဒီနှစ်ဖက်စလုံးကိုသူတို့ကမယုံဘူးစကားမပြောဘဲနဲ့သူတို့ကဆုံးဖြတ်ချက်တွေချတာပေါ့အဲ့ဒါကြောင့်အဲ့ဒီသုံးသက်ချက်တွေလည်းပါပါတယ်ကျော်မှဒီဟိုမမှန်တဲ့သုံးသက်ချက်တွေပါတယ်ပေါ့လေနောက်အဲ့ဒါအပြင်ကမ္ဘာကုလသမဂ္ဂမှာလုတ်တဲ့ဝန်ထမ်းနေရာဒီဒေသတစ်ခုနေရာတစ်ခုရောက်တဲ့အခါမှာအဲ့ဒီနေရာရဲ့ရင်ကျိမှုနဲ့ဘာသာစကားကိုတတ်ဖို့စူးစမ်းရပါမယ်။ကျမဆိုတောက်လျှောက်ဒီလိုပဲစူးစမ်းခဲ့တယ်။တရုတ်စကားတော့တိတ်တော့ကျဉ်납ဖွဲ့ရမရှိဘူး။ဒါပေမဲ့စူးစမ်းခဲ့ပါတယ်။သူတို့ကဒီဘာသာစကားနဲ့ရင်ကျိမှုကိုနားမလည်ပဲသုံးသက်တော့လဲ လွဲတဲ့ခါလွဲမှာပေါ့
ဟုတ်ကဲ့ဆိုဆရာမအဲ့တယုတ်မှလုတ်ခဲ့တော့ငါဇင်ညာနေရဝီဂါစ်တွေဘက်ကရောဟန်တယုတ်တွေဘက်ကရောနှစ်ဖက်လုံးကကျင်းတဲ့လက်ခံတဲ့လက်ခံမှုကိုရရှိခဲ့ပါတယ်နော်
အာကျွန်မရရှိခဲ့ပါတယ်ကျွန်မရရှိခဲ့ပါတယ
်ဆိုတော့အခုမြန်မာနိုင်ငံမှာကြတော့အဲ့ကုလသမဂ္ဂကယ်ဆယ်ရေးအဖွဲ့တွေလူသားချင်းစာနာမှုထောက်ပံ့ရေးအဖွဲ့အစည်းတွေနဲ့ပတ်သက်ပြီးတော့လည်းပဲဒီအဖွဲ့တွေဟာတစ်ဖက်သက်ပဲကူညီတယ်နောက်တစ်ဖက်ကမကူညီဘူးဆိုတော့ဒါဒေသခံတွေရဲ့မကျေနပ်ချက်တွေလည်းပဲအခုဒီဆက်လက်ပြီးတော့ကြားနေရဆဲဖြစ်ပါတယ်အဲ့ဒါကိုသူတို့ကပြုပြင်ဖို့ကြိုးစားရဲဆိုတာကဘယ်လောက်ထိခီးရောက်တယ်လို့ဆရာမမြင်ပြီးပါလ
ားကျမနားလေတဲ့လောက်တော့သူတို့အခုရှေ့လျှောက်ပေါ့လေကျမလည်းကုလသမဂ္ဂနဲ့ဘာမှမဆိုင်တော့ပါဘူးဒါပေမဲ့ကျမတို့ကိုပြောတာကတော့ဒီကုလသမဂ္ဂအဖွဲ့အစည်းတွေရှေ့လျှောက်ဆွဲမဲ့စီမံကိန်းတွေဟာဒီရခိုင်အစိုးရနဲ့ပြည်မဒီနိုင်ငံတော်အစိုးရနဲ့ဟိုပူးပေါင်းပြီးလုပ်မယ်နိုင်ငံတော်အစိုးရနဲ့ရခိုင်အစိုးရပူးပေါင်းလုပ်မယ်ရခိုင်ပြည်ပေါ့လေတိုးတက်ဖို့မျိုးရေးစီမံကိန်းမှာသူတို့ကပါဝင်မယ်နှစ်ဖက်စလုံးကိုအထောက်အကူပြုမယ်လို့တော့သူတို့ပြောကြပါတယ
်နောက်တစ်ခုဆီမားညီညာရေးကောင်စီရဲ့အထူးအကြံပေးပုဂ္ဂိုလ်တယောက်လည်းဖြစ်ပါတယ်ဆိုတော့အဲ့ဒီအဖွဲ့ရဲ့လှုပ်ဆောင်ချက်ဟာအစာပိုင်းကတော့နည်းနည်းအတက်စရာကြားပါမယ်နောက်ပိုင်းမှာအပြစ်ခတ်ရဆေးရေးဆွေးနွေးပွဲလည်းတဝက်တပြတ်တူတူတန်လန်းဖြစ်တယ်ညဉ့်ညံရေးခီးစဉ်ကလည်းပဲသိပ်ပြီးတော့အလားအလာမကောင်းဘူးလို့ကြားပါရတယ်။အဲဒီတော့အဲဒီညဉ့်ညံရေးကောင်စီရဲ့အထောက်အမှုကိုဆီမဘယ်လိုမြင်ပါလဲခု
။ကျွန်မ MPC မှာဒီပြစ်ခတ်ရစင်ရေးထဲမှာကျွန်မအဲ့ဒီနေရာမှာကျွန်မပညာရှင်လည်းမဟုတ်ပါဘူး။ကျွန်မလည်းမသိပါဘူး။အဲ့တော့ပြစ်ခတ်ရစင်ရေးဆွေးနွေးပွဲတွေမှာဟိုကျွန်မပါလဲမပါဝင်ပါဘူးကျမ observer အနေနဲ့ဒီဘေးကနေကြည့်တဲ့လူတယောက်အနေနဲ့ပဲပါဝင်တယ်။ဘာကြောင့်လို့ဆိုတော့ကျမကဒီငိမ့်ညာရေးမှာကျမရဲ့အခန်းကဏ္ဍကတိုင်းရင်းသားလူမျိုးတွေရဲ့တိုးတက်ဖွံ့ဖြိုးရေးကျမရေးပညာရေးပါ။အဲ့တော့ဒီငိမ့်ညာရေးရလာတဲ့အခါကျရင်ဒီပညာရေးတို့ကျမရေးတို့အများကြီးအထောက်အကူပြုရပါမယ်။ဒါကိုစိတ်ဝင်စားလို့ကျမလိုက်ပြီးကြည့်တာပါ။ဒါမှမဟုတ်ကျမသိတဲ့လောက်ကဒီလက်နက်ကင်အဖွဲ့ပေါ့လေတိုင်းရင်းသားလက်နက်ကင်အဖွဲ့16ဖွဲ့တဲက14ဖွဲ့နဲ့တော့ပြစ်ခတ်ရစဲရေးဟိုသဘောတူညီရက်တွေဆွဲထားပြီးပါပြီဆိုတော့ဒါကရှင်းရှင်းပြောမယ်ဆိုရင်ကျမပြောရမယ်ဆိုလို့ရှိရင်ကျမတို့ငငယ်ကဒီဟိုပါပေါ့နိုင်ငံရေးခေတ္တဝန်တော့ဒီတိုင်းရင်းသားလူမျိုးတွေ ਨੇ ဒီလောက်ဟိုနှိစမှုမရှိခဲ့ဘူးလို့ပြောရမှာပဲကျမကိုယ်တိုင်ကလည်းတိုင်းရင်းသားလူမျိုးပဲကိုကိုကိုတတ်မှတ်တယ်ရှမ်းပြည်မှာကြည်အဖေကလည်းရှမ်းဆိုတော့လေအဲ့တော့ဘလို့ပဲပြောပြောဟိုတိုးတက်ပြောင်းလဲလာလေလာတယ်လို့ပဲကျွန်မသုံးသပ်ပါတယ်ဒါပေမဲ့ဒီငင်းညာရေး process ကိုတော့ဟိုကျွန်မအခုလောလောဆယ်တော့ဟိုမပါသေးဘူးပေါ့လေကျွန်မဒီပညာရေးတို့ဘာလို့လုပ်နေတယ်အဲ့တော့
အဲ့ပညာရေးကျွန်မရေးဆီမလုပ်တာသူကတော့အဲ့ဒီတန်းမှာစီးပွားရေးရရင်းနှီးမြှုပ်နှံမှုလည်းပဲလောက်ကြမယ်လောက်ကြရဲဆိုတာကြားပါတယ
်လောက်တဲ့နော
်ဟုတ်ကဲ့အဲ့လိုစီးပွားရေးဖွံ့ဖြိုးလာမှညဉ့်ညံရေးအတွက်အထောက်ပံ့ဖြစ်မယ်သူတွေကချမ်းသာလာရင်လည်းနဲ့ကင်ပြီးတိုင်မဲ့ကိစ္စသိစနာမှမဟုတ်ဘူးဆိုတဲ့အယူဆလည်းရှိပါတယ်ဒါပေမဲ့အဲ့လိုရင်းနှီးမြှုပ်နှံတဲ့အတွက်လောလောဆယ်မှာဒီလူနေစုသာအကျိုးအမြတ်ရပြီးတော့ပေါ့လေတကယ်တိုင်းရင်းသားတွေလက်ထဲကိုဒေသခံတွေအတွက်ဘာမှအကျိုးမရှိဘူးဆိုပြီးတော့လည်းသုံးသပ်ကြပါတယ်
ကျမအဲ့ဒီအကြောင်းတော့ကျမဘာမှလည်းမသိဘူးပပစိုးကိုလည်းရှင်းရှင်းပြောရင်းနှီးမြှုပ်နှံမှုတွေလည်းမလင်းလာထားဘူးအဲ့တော့ကျမမသိဘူးပဲပြောရမှာပဲလीဒါမဲ့ဟိုပါပေါ့ဘလို့ပဲပြောစောစောပိုင်းကဆရာပြောတာတော့မှန်ပါတယ်ဒေတာတစ်ခုတိုးတဲ့ဖွံ့ဖြိုးလာရင်ဒီဘလို့ပဲပြောညဉ့်ညံ့ရင်ရဖို့ပုံနီးဆက်တယ်ဆိုတာတော့မှန်ပါတယ်ဒီတရုတ်ပြည်မှာကြည့်မယ်ဆိုဒီလိုပဲလीဒါတောင်တရုတ်ပြည်တောင်ပဋိပက္ခတွေရှိတော့မယ်လीဒီဝီဂါလူမျိုးနဲ့တိဘက်လူမျိုးနဲ့ရှိတော့မယ်ဒါကဒီဟိုပညာရေးနဲ့လည်းဆိုင်တယ်အဲ့ဒါကြတော့စီးပွားရေးနဲ့လည်းဆိုင်တယ
်အဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့ငြိမ်းချမ်းစွာကျဦးနဲ့ကျမလိုပဲဘယ်ဟာကအရင်လာတဲ့တလဲဆိုတာလည်းပြဿနာဖြစ်ဖို့လာဆရာမ
ဟုတ်တယ်ဒါပေမဲ့အဲ့ဒီပြဿနာကိုဆွေးနွေးနေတော့မပြီးတော့ဘူးလीကျမတို့လုံနိုင်တဲ့ဘက်ကဝိုင်းလို့ရမယ်လို့ကျမမြင်ပါတယ်ဟိုငြိမ်းချမ်းရေးပဲဖြစ်ဖြစ်တိုးတက်ဖွံ့ဖြိုးရေးပဲဖြစ်ဖြစ်ပေါ့လी
ဆိုတော့အခုအဲ့ဒီစစ်ပြစ်နေသေးတဲ့ဒေသတွေဆိုကြပါစို့ကချင်တို့ဘာတော့မှအဲ့စစ်ပြစ်ဒုက္ခသည်တွေရဲ့အရေးအတွက်ဘာတွေများဆောင်ရွက်နိုင်တာရှိပါသလဲခင်ဗျာ
ကျမအနေနဲ့တော့ကျမအဲ့ဒီမရောက်သေးပါဘူး
ပညာရေးတွေပါလေ
အော်ပညာရေးကကျမတို့ကအခုလောလောဆယ်ကျမလုပ်နေတဲ့လုပ်ငန်းကပညာရေးဝန်ကြီးဌာနကိုအခုမူသစ်တွေကိုကျမဟိုရေးဆွဲတာကျမပါဝင်ပူးပေါင်းဆောင်ရွက်နေတာပါဆိုတော့လောလောဆယ်အဲ့ဒီမူတွေကိုပြင်နေတယ်ဘာလို့ဆိုမူကအရင်ဆုံးပြင်ရမယ် အဓိကနံပါတ်၁လိုအပ်ချက်ဒီကချင်တို့ရှမ်းတို့ချင်းတို့အဲ့ဒီဒေသတွေမှာအဲ့ဒါမိမိဘာသာစကားနဲ့မိမိဒီကြောင်းတက်နိုင်မှုဆိုအဲ့ဒါလဲကျမတို့မူထဲမှာထည့်ရေးပြီးပါပြီဆိုတော့အဲ့ဒါတော်တော်လေးအားရွယ်ရှိတယ်ကျမဒီဟိုတလောကလက်နဲ့ကင်နေဘုချုပ်ကမ္မတို့ဘာတို့လဲကျမပြောပါတယ်ကျမတို့ဒီရှမ်းလူမျိုးတွေကကျမဟိုတချို့တွေငယ်တငယ်ချင်းတွေရှိတယ်အဲ့ဒီရှမ်းလက်နဲ့ကင်နေတွေကျမတို့ပြောပါတယ်အဲ့တော့အားလုံးပဲပြောပါတယ်ဒါလိုအပ်တယ်ဆိုတာပြောတယ်အဲ့တော့ကျမအားရွယ်တော့ရှိတယ်ပေါ့လေဒါပေမဲ့အကောင့်ထဲတော့မဖော်နိုင်သေးဘူးပေါ့
ဟုတ်ကဲ့အဲ့ဒါပညာရေးမှာကျွန်တော်အခုလောလောဆယ်သိနေတာအဲ့စစ်ကြောင်ပြင်းနေရတဲ့ကလေးတွေရဲ့ပညာရေးလောလောဆယ်သူတို့ကြောင်းမနေရဘူးဖြစ်နေတယ်ပညာဆိုတော့အဲ့ဒီခါတော့သူတို့အဲ့စစ်ပြေးကာလမှာစတင်နိုင်အောင်အစီအစဉ်လုပ်ပေးလို့ရပါလား
လုပ်ပေးလို့ရပါလားဆိုလုပ်ပေးလို့ကတော့ရတာပေါ့လေဒါပေမဲ့ကျမဟိုကျမကိုယ်တိုင်လည်းမရောက်တော့ဘသူတွေပေးနေလဲမသိဘူးကျမကြားတာ NGO တွေပေးနေလို့ကြားပါတယ်ဒါတော့ဟိုဒီဟိုနိုင်ငံတကာအထွေကြုံနဲ့ပြောမယ်ဆိုလို့ရှိရင်တော့ဒီလိုပေါ့ IDB camp တွေမှာဒီစစ်ပြေး camp တွေမှာကျောင်းတွေထောင်တာတွေပါတယ်ရှိပါတယ်ဘာလို့ဆိုကလေးတွေစတက်ဖို့ကတကယ်တော့ဟိုကျောင်းအဆောက်အဦထက်ဆရာဆရာမလိုတယ်စအုပ်စာရေးကရိယာတွေလိုတယ်ပေါ့လေအဲ့ဒါတွေပေးနိုင်တော့ရမှာပါဟိုလောလောဆယ်တော့ဟိုပညာရေးဝန်ကြီးဌာနကလည်းဟိုဘယ်လိုခေါ်တော့ဒီဟိုတချို့တွေလှုပ်ချင်ပေမဲ့မလှုပ်နိုင်တာတွေရှိနေတာဟု
တ်။နောက်တစ်ခုကဆ iam အဲ့ခိုင်းစုံစမ်းရေးကော်မရှင်ဖွဲ့ဝင်တယောက်အနေနဲ့ဟောအဲ့ဒီမှာလည်းပဲအစည်းအဝေးခန်းစားထွက်လာတော့ကအဲ့ဒီဒေသမှာလည်းပဲပညာရေးဖွံ့ဖြိုးမှုသိနှေးကွေးနေလို့လူဖြစ်ရတယ်လူမှုရေးတိုးတက်ဖွံ့ဖြိုးမှုနှောင့်နှေးနေလို့လူဖြစ်ရတယ်ဆိုပြီးပြောပါတယ်။အဲ့ဒီကိစ္စကဘယ်လိုပြပင်ဘောစီစဉ်ရှိတာပ
ါရေရှည်နဲ့ရေတူရှိတယ်လေရေတူကတော့အဲ့ဒီရခိုင်ပြည်မှာရှိနေတဲ့ဘာသာရေးကြောင်းတွေအားလုံးပေါ့ဒီဟိုဘာသာတိုင်းပဲเนาะဗုဒ္ဓဘာသာရောမွတ်စလင်ရောအဲ့ဒီကြောင်းတွေအားလုံးကိုဘယ်လိုပဲပြပြဒီဟိုဘာသာပေါင်းစုံအဖွဲ့ကဆက်ဆေးပြီးဟိုကြည့်ရမယ်သူတို့ဒီမှာတင်နေတာတွေအစွန်းရောက်မှုတွေရှိလားတစ်ဖက်ကိုအမုံပွားအောင်လုပ်တဲ့ဒီတင် जा မှုတွေတင်ကန်းစာတွေရှိလားကျမတို့မေးသလောက်ရှိတယ်အဲ့ဒီကျမတို့စုံစမ်းစစ်ဆေးတော့2012မှာတချို့ကျောင်းတွေမှာရှိတယ်အဲ့ဒီဟိုဘာသာရေးကျောင်းတွေမှာအထူးဖြင့်ဒီမလဝီဆီယာတွေတင်နေတာရှိတယ်လူမျိုးရေးမုံဒီရေးတွေပါလိရှိတယ်ဆိုအဲ့လိုကျောင်းတွေရှိရင်တော့အဲ့ဒီကျောင်းတွေကိုလောလောဆယ်အရေးယူရမှာပေါ့အရေးယူရမှာဆိုတာဒီကျောင်းတွေခဏအဲ့ဒါတဲ့နာနေကိုပိတ်ပြီးဒီဟိုပျော့ပြောင်းတဲ့ဘာသာရေးဆိုင်ရာပုံကူတွေကိုခေါ်ပြီးအဲ့ဒီမှာတေယုံညွန့်နာနေပါလေရန်ကုန်ကမွတ်စလင်ကျောင်းနေဆိုပြဿနာမှမရှိတာအဲသူတို့အခုညီတောင်းပြီးပေါ့လေအဲ့လိုဟိုတေယုံညွန့်နာပြောင်းသွားမှာပေါ့ဒါတော့ဒါနိုင်ငံတိုင်းမှာလုံရုပ်လုံစင်မှာဒီဟိုသူတို့ဘာသာပေါ့လေဒီမွတ်စလင်ဒီလူကြီးတွေနှစ်ဖက်စလုံးလေးစားတဲ့လူကြီးတွေခေါ်ပြီးလုပ်သွားမှာပါ
အဲ့ဒီကိစ္စနဲ့ပတ်သက်ပြီးနောက်ဆုံးမေးရင်တော့အဲ့ဒီဒေသမှာလူဖွဲ့စည်းနှစ်ခု community နှစ်ခုညီညာစွာဟာနေနိုင်မဲ့အလားဆီမှာဘယ်အချိန်လောက်ခံမှန်းပါလဲတူတူလေးဖြစ်ပါနောက်ဆုံးမေးတော့
ကျမလည်းမခံမှန်းတတ်ဘူးအဲ့ဒါကြတော့ဘာလို့ဆိုတမိုင်းလမ်းကြောင်းလည်းရှိနေတယ်ဒါပေမဲ့အဓိကကျမပြောချင်တာတော့အဲ့ဒါရေရှည်လုပ်ငန်းမှာအခုချက်ချင်းဖြစ်နိုင်တဲ့လုပ်ငန်းမဟုတ်ဘူးရေရှည်လုပ်ငန်းမှာကျမတို့တိုင်းရင်းသားရခိုင်နေရဲ့ဟိုလိုအပ်ချက်တွေကိုလည်းနိုင်ငံတော်အစိုးရအနေနဲ့အများကြီးဖြည့်ဆည်းပေးဖို့လိုအပ်ပါတယ်။နောက်တစ်ဖက်မှာလည်းဒီလူအခွင့်အရေးမချိုးဖောက်အောင်ကာကွယ်စောင့်ရှောက်ပေးရမယ်ပေါ့လေ
။ဟုတ်ကဲ့ဒေါက်တာရောဟင်းနဲ့အထူးကျေးဇူးတင်ပါခင်ဗျာ
။ကျွန်မလည်း VOA ကိုအထူးကျေးဇူးတင်ပါတယ
်။ဦးကျော်စန္ဒာရဲ့မြမမျက်မှောက်ရေးရာသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ပြီးတဲ့နောက်မှာသူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်ပါပါမြမအမျိုးသမီးအရေးကိုဆောင်ရွက်နေတဲ့မက်ခင်လေးရဲ့ယုံကြည်ချက်တွေကိုနားဆင်ရမှာပါရှင်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ
်မက1995မှာစပြီးတော့အတရားမှုတွေပြိမ့်နေတာတွေကိုမခံကျင်တဲ့စိတ်နဲ့တာဝန်တည်တဲ့နိုင်ငံသားတယောက်ဒီမဲ့တယောက်အရင်နဲ့နိုင်ငံရေးရဲ့မှာပါဝင်ထောက်ရှားဖြစ်ခဲ့ပါဒီနေ့ထုတ်ကြွမှုလေးအဖန်စီလေးချင်းကြောင့်မှုလေးကြားထဲမှာမိသားစုဆွေမျိုးမိတ်ဆွေတွေရဲ့ပူပန်မှုကြောက်လန့်မှုတွေကြားထဲမှာကိုယုံကြည်ရဖို့ဂုဏ်ယူတတ်ကြတာတိုက်ပွဲဝင်ကြတာပါခုတသက်မှာအာဏာရှင်စနစ်ကနေပြီးတော့လူကိုလူလိုတန်ဖိုးထားတဲ့တရားမျှတတဲ့ဒီမိုကရေစီစနစ်အခုပြောင်းကိုမြင်တွေ့လျက်လိမ့်မယ်ဆိုတဲ့ယုံကြည်ချက်ကတော့တရားရဂိုင်းဆုံးအပြည့်အဝမရှိခဲ့ပါဘူး
ကိုတက်တက်မှာအပြောင်းလဲမဖြစ်ခဲ့လေဒီနေ့နေ့အချိန်ချင်းမှာဓမ္မဟာအနိုင်ရလိမ့်မယ်။နောက်မျိုးဆက်တွေဓမ္မတို့ကြုံခဲ့တယ်လို့စနစ်ဆိုးအဖြစ်ဆိုးတွေနဲ့မကြုံရစေဘူးဆိုတော့ယုံကြည်ချက်ကတော့အပြည့်ဝထားခဲ့ပါလေ။ဒါအပြင်ဓမ္မတို့ငင်ကျင်တဲ့စစ်မှန်တဲ့ဒီမိုကရေစီနိုင်ငံပေါ်ပေါက်ဖို့ဒီမိုကရေစီအင်အားစုတွေအားလုံးတက်ညီလက်ညီကြိုးစားရင်ရလိမ့်မယ်ဆိုတော့ယုံကြည်မျှော်လင့်ချက်လည်းရှိခဲ့ပါလေ။ကိုယ်တော်ကျမတို့မြင်တဲ့ဒီမိုကရေစီရောက်ရှိဦးလေးကိုအေးအေးငြိမ့်ချနေပါပြီ။အဲဒါပွဲစားဖို့ဆရာတွတ်တန်ပြေးုံလေးပဲရှိပါသေးတယ်။ပွဲမကြည့်သေးပါဘူး။ခုမှပွဲစားရပါ။ကျမတို့မှာစိန်ခေါ်မှုတွေ၊အကျဉ်းဆန်းမှုတွေ၊အားပြန်မှုတွေထောက်ပြောက်ပြီးလည်းအပြည့်ပါ။နိုင်ငံရဲ့ဒီမိုကရေစီအကူအပြောင်းကိုပို့ပြီးတော့ပြည်ပြင်စေဖို့မှန်ကန်စေဖို့ဆိုရင်လူတိုင်းလူတိုင်းမှာတာဝန်ရှိရလို့ယုံကြည်ပါတယ်။နိုင်ငံရေးပါတီအဖွဲ့အစည်းဝင်တွေမှာတာဝန်ရှိရမဟုတ်ပါဘူး။ရပ်ပယ်လူဖွဲ့စည်းတွေ၊မီဒီယာတွေ၊အသိပညာရှင်၊အသက်ပညာရှင်တွေ၊တိုင်းရင်းသားတွေ၊လူငယ်စုတွေအားလုံးဝိုင်းပြီးတော့ကြိုးစားကြရမယ်လို့ကျွန်မယုံကြည်ပါတယ်။ကျွန်မအခုချိန်မှာတော့မျိုးသမီးရေးကိစ္စတွေနဲ့ရပ်ပယ်လူဖွဲ့စည်းမှာကိုတက်ဆန်းမြတောင်းရနေပါတယ်။ဒါပေမဲ့ကျွန်မကနိုင်ငံရေးနဲ့ဝေးသွားတာမဟုတ်ပါဘူး။ကျွန်မတို့လုပ်တဲ့ဆွေးနွေးပွဲတိုင်း၊သင်တန်းတိုင်း၊ကိစ္စရတဲ့အချိန်မှာအမြဲတမ်းဦးစားပေးဆွေးနွေးလို့ရှိရတော့နိုင်ငံရေးကိစ္စပါပဲ။မျိုးတပီးအေးပဲလုပ်နေလုပ်နေအခြားပဲကိစ္စကိုပဲလုပ်နေပါစေကျမတို့နိုင်ငံရေးကိုမျက်ခြေမပြတ်ဖို့နဲ့တန်းကြီးရဲ့ကောင်းကျိုးဆိုးကျိုးတွေဟာနိုင်ငံရေးစနစ်ပေါ်မှာအခြေခံနေဆိုတာကိုတော့ကျမအမြဲတမ်းဆက်ကြော်လေးရှိပါတယ်ဒီအတိုင်းကိုလည်းကျမယုံကြည်ထားပါတယ်ဒါအပြင်ကျမတို့ဟာကျေးဇူးတရားကိုလည်းတည်တတ်ရပါမယ်အခုလိုအတန်အသင့်လွတ်လပ်ပွင့်လင်းလာအောင်တက်ဒီဘဝတွေပုံအောင်ခဲ့ကြတဲ့သူရဲကောင်းတွေရဲ့ကျေးဇူးတရားကိုကျမတို့မမေ့ဖို့လိုပါတယ်အခုလိုအခုပြောင်းကာလမှာအင်တာနက်မှာတိမ်မွေးနှင်းညံ့တယ်လို့အမဆိုဖြစ်သွားနိုင်တဲ့အချိန်လေးလည်းဖြစ်ပါတယ်။ဒီလိုအချိန်မျိုးမှာကျမတို့မှာမိတ်ဆွေစစ်တွေရှိနိုင်တယ်လို့မိတ်ဆွေအကူအညီတွေဆိုတာလည်းရှိနေမှာလေ။ဒီအချိန်မှာတော့မိတ်ဆွေစစ်လားအတူလားဆိုတာခွဲခြားဖို့သိခဲ့ပါတယ်။အရင်ကကြုံခဲ့ရတဲ့အကြက်တဲကာလမှာလိုပဲတကယ်အကြက်တဲတွေရောက်တော့မှဘသူဟာမိတ်ဆွေစစ်လဲမိတ်ဆွေကောင်းလဲသိနိုင်ပါတယ်။ဒါကြောင့်မို့လို့အခုချိန်ကအင်တန်မှာအကဲဆက်တဲ့အချိန်ဖြစ်တဲ့အတွက်ကျမတို့ဟာမိတ်ဆွေဟောင်းတွေမိတ်ဆွေစစ်တွေကိုလည်းတတွဲမဖြစ်ဖို့လိုတယ်လို့ဆက်ရလာမယ်။မိတ်ဆွေအစ်တွေကိုလည်းလက်ကမ်းကြိုဆိုဖို့လိုပါတယ်။ဒါပေမဲ့ဒီမှာရင်းနှီးမှာအစိမ်းကောင်းမိတာတခုကတော့ကျမတို့ဒီမိုကရေစီအင်အားစုတွေကြားထဲမှာနည်းနည်းများစီယုံညီညွတ်မှုအားရော့နေသလားစိတ်သက်ပြတ်ပြားနေသလားလို့ကျမထင်မိမိပါတယ်ဒါကလည်းကျမရဲ့ကိုယ်ပိုင်အယူဆလည်းဖြစ်ကောင်းဖြစ်ပါပါကျမတို့ရဲ့မိတ်ဆွေဟောင်းတွေဟာဘယ်ကိုတော့မှမသိဘယ်ကိုရှောက်အောင်မှမသိနဲ့စံတော်ဝါဝါဖြစ်နေတယ်လို့ကျမခံစားရပါတယ်ဒါပေမဲ့ကျမယုံကြည်တာကတော့ကျမတို့ရဲ့မိတ်ဆွေဟောင်းတွေကိုအားမလျှော့ပဲအားလုံးလက်တွဲမှဖြစ်ပါနဲ့လက်တွဲညီတွဲပြီးတော့ကျမတို့ဒီမိုကရေစီလမ်းကိုညီညီညာနဲ့စုပေါင်းပြီးတော့ရှောက်ချမယ်ဆိုရင်ကျမတို့လူချင်းနဲ့ဒီမိုကရေစီအုပ်နဲ့ပြည်ပြင်းနဲ့ဒီမိုကရေစီနိုင်ငံကအကြခင်မှာပေါ်ရမှာပါ။ကျမတို့ကြားထဲမှာကြုံရမယ့်အခက်အခဲတွေ၊ပျော်ကားတွေညီညီညာညာနဲ့လက်တွဲမဖြုတ်တမ်းညှိနှိုင်းကြမယ်ဆိုရင်တော့ကျမတို့လူချင်းနဲ့ဒီမိုကရေစီနိုင်ငံကိုအမြန်ဆုံးမြင်ရမယ်။အမြန်ဆုံးကြည့်ရမယ်လို့ကျွန်မယုံကြည်ပါတယ်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူတင်ဆက်နေတဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြတာပါရှင်
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ပါကစ္စတန်နိုင်ငံကမြောက်ဝါဇီရီစတန်ဒေသမှာပြည်တွင်းနေရရွှေပြောင်းခံရသူတွေအတွက်စားနပ်ရိက္ခာနဲ့တခြားအာဟာရဖြစ်စေမယ့်ပစ္စည်းတွေထောက်ပံ့နိုင်ရေးပါကစ္စတန်အစိုးရကို American ပြည်ထောင်စုကနောက်ထပ်ဒေါ်လာ၈သန်းအကူအညီပေးလိုက်ပါတယ်။ USAID American နိုင်ငံကဖွံ့ဖြိုးမှု Agency ကတဆင့်ပေးပို့တဲ့အကူအညီတွေဟာ Training Program လို့ခေါ်တဲ့ American ပြည်ထောင်စုနဲ့WFP ကပ္ပစနာရိခာအဖွဲ့တို့ရဲ့ပူးတွဲအစီအစဉ်လည်းဖြစ်ပါတယ်။ဒီ Training Program ဟာပါကစ္စတန်အစိုးရ WFP နဲ့နိုင်ငံတကာကအကူအညီပေးရေးအဖွဲ့တွေပူးပေါင်းဆောင်ရွက်တဲ့အစီအစဉ်ဖြစ်ပြီးပါကစ္စတန်အစိုးရထံမှရှိတဲ့ဂျုံတွေကိုအာဟာရပုံမှုပြည့်ဝတဲ့ဂျုံမုံတွေအဖြစ်ပြောင်းလဲပြီးအကူအညီလိုအပ်နေတဲ့သူတွေထံဖြန့်ဖြူးပေးတဲ့အစီအစဉ်ဖြစ်ပါတယ်။တာမန်ဂျုံမုံတွေကိုပြန်ကျိတ်ဖို့အာဟာရပုံမှုပြည့်ဝလာအောင်လှုပ်ဆောင်ဖို့အဲ့ဒီဂျုံတွေကိုတင်းဆဲတူလောင်ထားဖို့တည်ယူပို့ဆောင်ဖို့နဲ့ဖြန့်ဖြူးဖို့အတွက်နိုင်ငံကအလူရှင်တွေကထောက်ပံ့တဲ့အလူငွေတွေကိုအသုံးချတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကအခုအသစ်ထပ်မံထောက်ပံ့ပေးတဲ့အလူငွေတွေနဲ့ဂျုံတန်ချိန်ပေါင်း 38,000 မက်ထရစ်တန်ချိန်ကိုပုံမှန်အာဟာရပြည့်ဝတဲ့ဂျုံမုံတွေအဖြစ်ပြောင်းလဲနိုင်ဖို့ ကမ္ဘာစံနယ်ရေးခအဖွဲ့ကိုအထောက်အကူပြုစေမှာဖြစ်ပါတယ်။အဲ့ဒီပမာဏဟာနေရရွှေပြောင်းခံနေရသူတွေအတွက်2လစာစံနယ်ရေးခဖူးလုံစေမှာဖြစ်ပါတယ်။ Training Program စတင်တဲ့2013ခုနှစ်ကစလို့ပုံမှန်အဟာရပြည့်ဝတဲ့ဂျုံအဖြစ်ပြောင်းလဲနိုင်ဖို့ပါကစ္စတန်အစိုးရကဂျုံတန်ချိန်2,100ကမ္ဘာစံနယ်ရေးခအဖွဲ့ကိုပို့ပေးခဲ့ပြီးဖြစ်ပါတယ်။အခုအစ်စ်ထပ်မံထောက်ပံ့ပေးလိုက်တဲ့ဒေါ်လာ10,000,000နဲ့ပါဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့ပါကစ္စတန်အစိုးရကိုစုစုပေါင်းဒေါ်လာ3,100,000ထောက်ပံ့ကူညီပေးပြီးဖြစ်ပါတယ်။ဒါဟာပါကစ္စတန်အစိုးရကထောက်ပံ့ပေးထားတဲ့ဂျုံပပနာစုစုပေါင်းရဲ့60%ကိုပုံမှန်အဟာရပြည့်ဝတဲ့ဂျုံနဲ့အဖြစ်ပြောင်းလဲလှုပ်ဆောင်ပေးနိုင်တဲ့ငွေကြေးပမာဏလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ပါကစ္စတန်အစိုးရနဲ့ကာလရှည်ကြာစွာလက်တွဲလှုပ်ဆောင်လာတဲ့အပြင်လူသားချင်းစာနာတဲ့အကူအညီပေးတာလူမှုဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်အကူအညီပေးတာတွေလည်းအစဉ်တစိုက်ဆောင်ရွက်နေကြတာဖြစ်ပါတယ်။ Training Program အတွက်အမေရိကန်ဒေါ်လာ10,000,000အကူအညီပေးတာအပြင်2014ခုနှစ်တနည်းထဲမှာပဲ USAID အဖွဲ့ကပါကစ္စတန်နိုင်ငံကိုစာနာရိတ်ခါအတွက်ဒေါ်လာ60,000,000တိကျအကူအညီပေးခဲ့ပါသေးတယ်။2009ခုနှစ်ကစလို့အခုချိန်ထိအမေရိကန်ပြည်ထောင်စုအနေနဲ့ပါကစ္စတန်အစိုးရအတွက်လူသားချင်းစာနာတဲ့အကူအညီစုစုပေါင်းဒေါ်လာ14,400ကျော်ထောက်ပံ့ကူညီပေးခဲ့ပြီးဖြစ်တဲ့အတွက်နိုင်ငံတနိုင်ငံနဲ့အနေနဲ့ပါကစ္စတန်အစိုးရကိုအများဆုံးအကူအညီပေးနေတာလည်းဖြစ်ပါတယ်။ Training Program ဆိုတဲ့ပူးပေါင်းဆောင်ရွက်ရေးအစီအစဉ်ကိုကြီးကြီးအားဖြင့်အမေရိကန်နိုင်ငံဟာပါကစ္စတန်နိုင်ငံအတွင်းကလူမျိုးစုဒေသတွေမှာဒုက္ခရောက်နေသူတွေကိုအကူအညီပေးရေးအတွက်တန်ိဋ္ဌာန်ချထားတယ်ဆိုတာကိုပြသလိုက်တာဖြစ်ပြီးပါကစ္စတန်အစိုးရကမ္ဘာစံနယ်ရေးခအဖွဲ့နဲ့နိုင်ငံတကာအလူရှင်တွေရဲ့ပူးပေါင်းဆောင်ရွက်မှုအရေးပါကြောင်းပြသလိုက်တာဖြစ်တယ်လို့ USAID ယာယီအကြီးအကဲ Nancy Estes ကပြောကြားလိုက်ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့ American အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOE ရဲ့အဖို့မဟုတ်ကြောင်းပြောကြားလိုက်ပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုဦးဆက်မိုးဝေကပြောပြမှာပါ။
ကာဇာမှာဖြစ်ပွားနေတဲ့ပြစ်ခတ်မှုတွေကိုကြာသပတေးနေ့မှာခိတ္တရက်ဆိုင်ထားဖို့ကုလသမဂ္ဂရဲ့မြစ်တာရက်ခံချက်ကိုအစ္စရေးကသဘောတူညီလိုက်ပါတယ်။လူသားချင်းစာနာမှုအကြောင်းပြချက်အရပြစ်ခတ်မှုတွေကို9နာရီကြာရက်ဆိုင်ထားမှာဖြစ်တဲ့အကြောင်းပါလက်စတိုင်းတွေအတွက်ရိတ်ခါတွေပြန်လည်ဖြည့်တင်းနိုင်ဖို့အခုလိုခွင့်ပြုတာဖြစ်တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ပြစ်ခတ်မှုတွေကျဆဲပေးထားတဲ့အချိန်အတွင်းစစ်သွေးကြွတွေကအစ္စရေးနိုင်ငံကိုပြစ်ခတ်တိုက်ခိုက်လာမယ်ဆိုရင်တော့လက်တုံပြန်မှာဖြစ်တယ်လို့လည်းအစ္စရေးစစ်တပ်ကသတိပေးလိုက်ပါတယ်။ယူကရိန်းမှာရုရှားလူလာတဲ့ခွဋ်ထွက်ရေးသမားတွေတပုံထမှုကိုရုရှားအစိုးရကအားပေးတဲ့အတွက်ရုရှားဘန်ဒီစွိုင်းကွန်မြူနတီအပေါ်အမေရိကန်ကစီးပွားရေးရနောက်ထပ်အရေးယူတန်းခတ်မှုပြုလုပ်ဖို့သမ္မတဘရက်အိုဘားမားကကြေညာခဲ့ပါတယ်။ဖြစ်နေတဲ့ပြည်ပခန့်တွေကြက်ဆင်းသွားရေးအတွက်လိုအပ်တဲ့ဆောင်ရွက်မှုတွေလုပ်ပါလို့ရုရှားအစိုးရကိုအကြိမ်ကြိမ်တောင်းဆိုခဲ့ပေမဲ့အမေရိကန်အကြံပြုထားချက်ကိုအခုထိရုရှားကလိုက်မလုပ်ခဲ့ဘူးလို့သမ္မတအိုဘားမားရဲ့အင်ဗျူတော်ကနေဘုရုနေမှာပြောဆိုခဲ့ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးတော့သဘောတူညီမှုရဖို့ကြိုးပမ်းတဲ့ဆွေးနွေးမှုကိုတန်တမာနေအနေနဲ့နောက်ဆုံးနေ့အဖြစ်သတ်မှတ်ထားတဲ့တင်းငွေတွေကိုကြော်လွန်ပြီးတော့ရက်ထက်တိုးပေးလိုက်မယ်ဆိုတဲ့သတင်းအပေါ်အတိပြုချက်မပေးနိုင်ဘူးလို့အမေရိကန်သမ္မတအင်ဂျူရောကပြောဆိုလိုက်ပါတယ်။စီးရီးယားသမ္မတဘာရှာအယ်အာဆတ်ကနောက်ထပ်9နှစ်သမ္မတတက်တန်တာဝန်ယူဖို့အတွက်ဗိုလ်တော်ဦးနေမှာကြမ်းတစ်စာချိန်ဆလိုက်ပါတယ်။ဒမတ်စကတ်မြို့တွေကသမ္မတအင်ဒိုမှာကျင်းပတဲ့ကြမ်းချိန်ပွဲကိုစီးရီးယားလွှတ်တော်အမတ်တွေတက်ရောက်ခဲ့ကြပါတယ်။အစိုးရထိန်းချုပ်တဲ့နေရာမှာသာကျင်းပတဲ့ပြီးခဲ့တဲ့လကရွေးကောက်ပွဲမှာသမ္မတအာဆတ်အပြတ်သက်အနိုင်ရရှိခဲ့တာပ
ါ။သတင်းချင်းချက်ကိုဦးဆက်မိုးဝေကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှူးကတော့ကိုစောဝင်းလိုင်ပါ။အင်ဂျင်နီယာကတော့ဂျီမီကွတ်ဖြစ်ပါရှင်။ VOA မြန်မာပိုင်းရဲ့ညနေပိုင်းအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်မှာပါရှင်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်တွေအတွက်မင်္ဂလာနေ့တစ်နေ့ဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.